ထောင်တန်းတစ်နှစ်ချခံခဲ့ရတဲ့ဒူရဲမှုဟောင်းမိုးရံတိုင်းဟာကြခံရမယ့်ထောင်ကျရက်ပြည့်သွားတာကြောင့်ဒီကနေ့မှပဲအင်းစိန်ထောင်ကပြန်လွတ်လာပါပြီ။သူဟာရဲစည်းကမ်းကိုဖောက်ဖျက်တာမျိုးမရှိဘူးလို့ထောင်ကထွက်ထွက်ချင်းမှာပဲသတင်းတောက်တွေကိုမိုးရံတိုင်းကပြောပါတယ်။ဒါအပြင်အဲ့ဒီရဲစည်းကမ်းထိန်းသိမ်းရေးဥပဒေကိုပြင်ဆင်သင့်တယ်လို့လည်းဆိုပါတယ်။ဒီအကြောင်းကိုတော့အင်းစိန်ထောင်ရှိမှကိုတိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ရိုက်တာတရင်တော့တွေကိုခွင့်ပြုချက်မရှိဘဲတစ်ဆုံမင်းမြန်ခွင့်ပြုခဲ့တယ်ဆိုပြီးရဲစည်းကမ်းဖောက်ပြမှုဥပဒေနဲ့အကျဉ်းချနေတဲ့ဒူရဲမှုကမိုးရံနိုင်ဟာဒီကနေ့မနက်ပိုင်းကပဲအင်းစင်ထောင်ကနေပြန်လွတ်လာတာပါရိုက်တာတရင်တော့တွေကိုတစ်ဆုံမင်းမြန်တဲ့ကိစ္စမှာရဲစည်းကမ်းဖောက်ပြခဲ့တာမရှိဘူးလို့ထောင်ကထွက်ထွက်ချင်းမှာပဲသူကတရင်တော့တွေကိုပြောလိုက်တယ်လို့အဲ့ဒီဥပဒေပေါ်သူ့ရဲ့အမိကိုလည်းပြောသွားပါတယ
်ကျွန်တော်ကတော့ကျွန်တော်ဖောက်ပြောင်းလို့ရဲဘော်ကိုထောက်လို့ဒီအခုဖြစ်တဲ့ကိစ္စမှာကျွန်တော်ဘာရဲစည်းကမ်းမှာဟုတ်တယ်မရှိဘူးတော့ဟုတ်တယ်လို့ပြောလို့ရတာကဒီရစီကံတိုင်းမျိုးဥပဒေဆိုတာကျွန်တော်တို့ဒီဒေါ်ရီနဲ့ဒီကုရီရတို့စံချိန်စံညိုမိတဲ့ဥပဒေရှိဖို့တဲ့ရဲတပ်ဖွဲ့ဝင်တွေအတွက်အများကြီးနစ်နာတဲ့ဥပဒေတစ်ခုကိုကျွန်တော်မှတ်ပြီးတယ်ဒါကြောင့်ဒီဥပဒေကလည်းဒီဒီမိုကရေစီချစ်တဲ့လမ်းကြောင်းမှာဒီရစီကံတိုင်းမျိုးဥပဒေကလည်းဘဝပြုပြင်ရမယ့်ဥပဒေတစ်ခုလို့ကျွန်တော်မြင်တယ
်ဥမှုရန်တိုင်းသူကျင်းကြနေတဲ့ကုညီဝန်းရံတဲ့သူတွေကိုလည်းကျေးဇူးတင်တကားပြောသွားပါတယ
်ကျွန်တော်နဲ့ကျွန်တော်မိသားစုကိုဒီဒီဒီနောက်ဆောင်ကြနေတဲ့အတွင်းမှာဒီဒီဒီအလုံးကဝန်းရံအပ်ပြီးကျင်းကြတဲ့အတွက်ကျွန်တော်ကဒီနေရာနေဒီဒီဒီမနက်ကရရရှိတဲ့ဒီဒီဒီကိုကျေးဇူးများကြောင်းနောက်ပြီးတော့ဝန်းပံပိုးကြတဲ့အဖွဲ့အစည်းတွေအားလုံးကိုလည်းဟိုကျေးဇူးတင်ကြောင်းနောက်ပြီးတော့ဟိုအဝေးရောက်နေသားမှာနေကြတဲ့မြန်မာပြည်သူစီသားရကအားပေးကြတဲ့နိုင်ငံတော်ရပ
ါဦးမိုးရင်နဲ့ဟာရိုက်တာသတင်းတော်တွေအမှုမှာတရားလူပြတ်သက်တရားဖြစ်ပြီးရိုက်တာသတင်းတော်တွေကိုရေမှုစုတင်ကိုကထောင်ချောက်ရှင်ဖမ်းဆီးခဲ့တာလို့တရားခွင်မှာထွက်ဆိုခဲ့သူကအဲလိုထွက်ဆိုခဲ့ပြီးတော့သူ့ကိုအေးအေးထောင်ချတဲ့ပေါ်ဘာမှအညှိုးအသေးမရှိဘဲဗုဒ္ဓဘာသာဝင်သူဖြစ်တဲ့အတွက်ဘာသာရေးရဖြေသိမ့်နိုင်တယ်လို့ပြောပါတယ်အမှုရနေရတဲ့ထပ်ဆိုပေးခဲ့တဲ့လူတွေဖြစ်တဲ့ရိုက်တာတရင်တော့ကိုဝလုံးနဲ့ကိုကျော်စိုးလူနူကတော့ထောင်နာခွန်နှစ်စီချမှတ်ခံထားပြီးအခုဒီအချင်းကြနေသေးပါအခုနောက်ဆုံးအချိန်တွေကတော့ကိုဝလုံးနဲ့ကိုကျော်စိုးတို့တွေရာဇဝတ်ပြင်ဆင်မှုအယူခံကိုအမှုရနေအချင်းတော်ကလွတ်တဲ့နေ့ဖြစ်တဲ့ဖေဖော်ဝါရီ၁ရက်တောက်ကြနေမှာပဲသူတို့ရဲ့ကြိုးဆောင်ရှိနေဖြစ်သူဦးခင်မောင်စောကပြည်တော်စုတရားလွတ်တော်မှာတင်သွင်းလိုက်ပြီဖြစ်ပါတယ်ခင်ဗျာ